ကချင်ပြည်နယ်ဖားကဲမြို့နယ်ကတိုင်းတောင်နယ်နမ်မော်တပ်စခန်းတွေကိုဒီလ9ရက်နေ့ကကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ကတိုင်းတောင်စခန်းကိုသိမ်းယူခဲ့တာပါဒီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိသလိုမြေပြင်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့လက်ရှိမှာလည်းနှစ်ဖက်အကြားစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်
ဒီအနေမှာတော့ဟိုအဲဒီကြဲတောင်သခဘက်မှာအဲလေကြောင်းနဲ့အကြီးကျယ်အဲဘုံလာချဲတဲ့ဖြစ်စဉ်တွေရှိတယ်။နောက်အဲနေပင်ဘက်ကနဲ့လည်းသူ့ဖြစ်စဉ်နဲ့မင်းကတော့အဲတက်ပွဲကြီးကြီးဖြစ်တဲ့ဟာရှိပါတယ်။ဒီနေ့ဖြစ်တော့အဲ့ဒီဘက်ကအတားနဲ့ပြန်မချတော့ဘူး။ဒါတော့အဲ့ဒီကြဲတောင်ဘက်ကတော့သူတို့ပြန်ထိုင်နေဒီလားလို့ပေါ့နော်။အမတိရပြေဘူးကျွန်တော်လည်းမဲတော့မဲရှိတယ်အခုတည်းရတော့ပပတ်ပလိုင်ရတော့ပြရတယ်ဖြစ်နေတယ်အဲအလုံးကတော့ပြန်မနေတဲ့နေတာပဲဖြစ်ဖြစ်ပါလား
စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တယ်လို့ဖားကက်နဲ့စမ်းကြွယ်တက်စခန်းကနေပြီးတော့လဲလက်နေကြီးနဲ့ပြစ်ခတ်တာတွေရှိတဲ့အကြောင်းဒေသခံတွေကလည်းပြောပါတယ်ဒေတာရဲတိုက်ပွဲတွေပြင်းထန်နေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ကတိုင်းတောင်နဲ့နမ်မော်ဒေတာဘက်ကပြည်သူတွေဟာမော်ရှန်နဲ့ဆိုင်းအောင်ကြေးရွာတွေဘက်ကိုထပ်ပြီးတော့တိမ်းရှောင်လာနေကြပါတယ်လုံးလုံးစင်မှာတော့စစ်ဆောင်တွေဟာဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေနဲ့ခရီးယန်ဖျားကျောင်းတွေမှာခိုလုံနေကြပြီးတော့စုစုပေါင်း 3,500 လောက်ရှိတယ်လို့စစ်ဆောင်တွေကိုကူညီနေတဲ့ဖားကဲမြို့နယ်စိုင်းတောင်ကသင်္ခါလူမှုကူညီရေးအသင်းဥက္ကဋ္ဌဦးညင်ကြီးကပြောပါတယ
်။မော်ရှန်ကျောင်းမှာက 2,500 ရှိတယ်။တင်ညတုခကျောင်းမှာက 150 ရှိတယ်။နောက်အာစီကျောင်းမှာက 100 နောက်ထပ်ကချင်း IRC ကျောင်းတစ်ခုမှာက100လောက်ရှိတယ်။ဆိုင်းငံအာစီတော့အဘိကြောက်ပေးတောင်ပုံတော်ကြီးကြောင်းပေါ့ကြောက်ကြီးတောင်ကြောင်းမှာက150လောက်ရှိတယ်။နောက်ပြီးဟိုမော်လကင်ကြောင်းမှာက100လောက်ရှိရပေါ့မော်လကင်ဘုံကြီးကြောင်းပေါ့နော်။နောက်ပြီးဝီခါကြောင်းမှာ100လောက်ရှိရဝီခါ။အားလုံးပေါင်းဆံပန်းကြီး305လောက်ရှိတယ်။ဒီကကြွားလေးမီးရွာလောက်ကပြန်ရှိတာလားသူတို့မီးလို့မရလို့လေ။ဒီမှာရကတော့တိတ်ရှိဘူး။မနေ့ကနေနေပိုင်းလာတော့ဆက်တော့ဟိုအားလုံးရွာလေးကမီးလို့မရလို့ပြန်ရှိတယ်လားပုံတော်ကြီးကြောင်း။
စစ်ဆောင်တွေကိုတော့တင်ခါလူမှုကွန်ရီရဲ့အတင်းကကမကထာပြုပြီးတော့လူမှုရေးအတင်းတွေနဲ့ရမ်းမိရဖတွေကစားတောက်ရေးကိုဆောင်ရွက်ပေးနေတယ်လို့မြစ်တာရှင်အတင်းကဆေးကုပေးနေကြောင်းလည်းဆိုပါတယ်ဒေသခံတချို့ကတော့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဖျားကြောင်းမှာခုံလုံနေတဲ့သူတွေရှိကြောင်းနဲ့လူရည်စင်းတော့မတိကြောင်းပြောပါတယ်ဒေသရင်းသတင်းမီဒီယာတွေမှာတော့ကတိုင်းတောင်ဘက်ကဒေသခံ600လောက်တိုက်ပွဲအတွင်းမှာပိတ်မိနေရတယ်ရှိကြောင်းဖော်ပြပေမဲ့လေVOA အနေနဲ့ဒါကိုတီးကြအတိမပြုတ်နိုင်ပါဘူး။ကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လဆန်းက KIA ဌာနချုပ်လိုင်ဇာအနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသအနှံ့မှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့သလိုစစ်ရေးတင်းမာမှုအရှိန်နဲ့မြင့်တက်နေတာဖြစ်ပါရဲ့ရှင်။